အခုဆက်ပြီးတော့စကိုင်းတိုင်းထိချိုင်မြို့နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းတင်ပြပေးပါမယ်။စကိုင်းတိုင်းထိချိုင်မြို့နယ်မှာနိုဝင်ဘာ၈ရက်ကတည်းက PDF ပြည်သူ့ကာကွယ်ရေးတပ်ဒီပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီဘက်က၂ရက်အတွင်း၄ချောင်းကနေအချိန်ချင်းပြစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာရှိတယ်လို့ထိချိုင်ဒေသခံတချို့ကပြောပါတယ်။ထိချိုင်မြို့နယ်အတွင်းကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကုစော်မိုးကျော်ပြောပြပါမယ်ရှင်။
နိုဝင်ဘာလ၈ရက်နေ့ကစတင်ပြီး PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကဒီကနေ့နိုဝင်ဘာလ၉ရက်နေ့အထိပြင်းထန်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့ထိချိုင်မြို့ပေါ်နေရာတော်တော်များများကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားနိုင်ပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။
ဒီမှာလည်းမာတော့ဒီလိုဖြစ်ရတဲ့အခုလုံးခြေရာကြီးကိုကတော့နေရာကြီးထားပြီးပါလေသူကအခုတောင်းဟောပေါ်မှာပတ်ပြတ်တိနေတောင်းဟောပေါ်ကြီးအဒီဘိုးလာကအဲ့ဘက်မှာပဲရှိကြတော့တယ်ခေါင်းဆင်းနေပါဘူးသူလည်းအပြီးတော့မှသူကပြရတော့မကနိုင်လို့ပြီးတော့မှအားလည်းနေပြီးတော့အခုသူလာလို့အဲ့ဒီကဟောဆိုတော့ဘိုးဆက်နေနေလို့မလို့တော့ခံ
တီချိုင်းမြို့မှာတိုက်ပွဲဖြစ်တဲ့မနေ့ကရောဒီကနေ့မှာပါစစ်ကောင်စီဘက်ကတိုက်ခိုက်ရေးရဟယင်နေနဲ့ရောဂျက်တိုက်လင်ရင်နေနဲ့ပါလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ်။အ
ခုကြီးရလဲပတ်ခေါင်းကလည်းဖြစ်တယ်။ဆန်တန်လည်းချရယ်။ဒီနေ့ကတော့တော့စက်ပြီရပါဟုတ်ပါပါဒီနေ့ကတော့သူတို့လင်းရင်ဖြစ်သွားတာဒီဘက်ကလည်းဒီကမျိုးပြုတ်ခတ်တဲ့ဆင်းရဲအောင်လောက်မှန်းတော့အစ်တလောင်ကတော့ကျောင်းပင်နဲ့ကျောင်းဘေးနဲ့ကျောင်းဘေးတလောက်လောက်မှာလာအိမ်ရအိမ်ရဆက်လက်ရှိရှိသွားပါပြီသူတို့ဉာဏ်နဲ့ဖြစ်ပါဗျာ
။နိုဝင်ဘာလ9ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင်းဒေသခံတွေတိုက်ဆုံမှုရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုကြောင်းလျှောင်းတော်မူဘုံကြီးကျောင်းနဲ့ရွှေကူတောင်ဘုံကြီးကျောင်းတို့ကိုထိမှန်ပြီးကျောင်းတွင်သတင်းသုံးနေတဲ့တန်ကားတော်တွေနဲ့ဒေသခံတချို့ထိခိုက်သေးဆုံးမှုရှိတယ်လို့လည်းထိချမ်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။နိုဝင်ဘာလ10ရက်နေ့ကလေကြောင်းတိုက်ခိုက်မှုမှာအရက်သားသေဆုံးမှုရှိတယ်လို့ဒေသခံတအူးကတော့ပြောပါတယ
်။ပြည်ရဲ့ရပ်ပုတ်သွားတာကလေအရက်သား၄ယောက်သေတယ်။မိလက်ချရတာအရက်သား၄ယောက်သေတယ်။အဲ့ဒါပြောလဲ6ယောက်လောက်တိုင်ရင်ရတယ်။ပြည်သူတွေပြည်သူတွေအဲ့ဒါမင်းရမင်းရ
နိုဝင်ဘာလ9ရက်နေ့ကတော့စစ်ကောင်စီဘက်ကထိချိုင်မြို့ရဲကိုတိုက်ခိုက်ရေးရဟန်းရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ထိချိုင်မြို့အထွတ်မင်းဝင်တောင်ချေမှာရှိတဲ့မရသိန်ရွာနဲ့တောမရွာတို့ကိုတော့ဂျက်တိုက်လင်ရင်နေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိမှုကိုတော့မသိရပါဘူး။မြို့တွင်းဒေသခံတွေကတော့နိုဝင်ဘာလ6ရက်နေ့ကလေးကစတင်တင်းရှောင်နေကြတာဖြစ်ပေမဲ့အိမ်ဆောင်ကြံနေတဲ့ဒေသခံတွေတိုက်ပွဲဖြစ်ချိန်မှာမြို့ထဲပိတ်မိနေပြီးထိခိုက်သေဆုံးတာတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်ညီတော်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရေးစတင်ပြီးမကြာခင်မှာပဲစကိုင်းတိုင်းအတွင်းမှာလည်းမြို့သိမ်းတိုက်ပွဲတွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကပေါ်ဆောင်လာကြတာဖြစ်ပါတယ်။လက်ရှိမှာစကိုင်းတိုင်းကောလင်းမြို့ကိုသိမ်းပိုက်ရရှိထားတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ကာကွယ်ရေးဌာနကထုတ်ပြန်ထားပါတယ
်။စကိုင်းတိုင်းတိချိုင်မြို့နယ်မှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုကုစုံမိုးကျော်ကတင်ပြပေးခဲ့တာပါရှင်။